ကမ္ဘာတစ်လောနောင်မျိုးဆက်တွေအတွက်ဒီမိုကရေစီကိုကာကွယ်နိုင်ဖို့ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကိုအနောက်နိုင်ငံတွေကအကာအကွယ်ပေးဖို့အရေးကြီးကြောင်းစနေနေ့ကပိုလန်ကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ
် It's nothing less than a direct challenge to the rule-based international order established since the World War
II ဒီကမ္ဘာစစ်ပြီးနောက်ပိုင်းဆက်မှတ်ခဲ့တဲ့စီးနင်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံတကာဥပဒေကိုတိုက်ရိုက်ဆင့်ခေါ်လိုက်တာပါလို့ဒုတိယကမ္ဘာစစ်အတွင်းပြိုကျပျက်စီးခဲ့တဲ့အပိုင်းအစတွေနဲ့1980နဲ့80ပြည့်တော်နှစ်တွေမှာပြန်ပြီးတည်ဆောက်ခဲ့တဲ့ပိုလန်နိုင်ငံဝါရှောမြို့ကအထင်ကြီးနေရာဖြစ်တဲ့ Royal Warsaw မှာပြောကြတဲ့နိုင်ငံမှာပြောခဲ့တာပါအကျွမ်းမဲ့အာဏာနဲ့ထိန်းချုပ်နိုင်ဖို့အတွက်အပြင်းထန်အင်အားသုံးသတင်းမှားတွေကိုသုံးပြီးစိတ်လိုက်မှန်ပါလို့ရဲ့အဖြစ်နဲ့လည်းပြောဆိုခဲ့ပါတယ်ရေရှည်တိုက်ပွဲအတွက်တန်လိထန်ချကြိုးပမ်းချဖို့လည်းတိုက်တွန်းခဲ့တာပါသမ္မတဘိုင်ဒန်နိုင်ငံတိုက်ရိုက်ထုတ်လွှင့်ချက်ကိုနားထောင်ဖို့အတွက်ယူကရိန်းဒုက္ခသည်တွေအပါအဝင်ပြည်သက်3,000လောက်ဟာလဲ Royal Warsaw ရှိမှစုဝေးရောက်ရှိခဲ့ကြပါတယ်။အမေရိကန်သမ္မတကတော့ရုရှားသမ္မတ Vladimir Putin အနေနဲ့နေတိုးပိုင်နယ်ထဲတလက်မတော်မကျူးကျော်ဖို့လဲနိုင်ငံမှာတရီပေးခဲ့တာပါ။အမေရိကန်သမ္မတဘိုင်ဒန်ဟာနိုင်ငံမပြောခင်အစောပိုင်းမှာပိုလန်သမ္မတ Andrzej Duda အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးယူကရိန်းပေါ်ရုရှားချူချော်မှုနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းအနောက်ပိုင်းကဒီဗစ်ဒေတာမှာစနေနေ့ကရော့ကက်လောင်ချာနဲ့တိုက်ခတ်မှုနှစ်ခုကြောင့်လူ9ဦးဒဏ်ရာရခဲ့တယ်လို့ကနူးအတင်းချက်တဲ့သူကိုကိုးကားပြီးမြို့တော်ဝန်ကပြောပါတယ်။လူကြီး9သိန်းလောက်ရှိတဲ့မြို့ဟာဒုက္ခသည်တွေလာရောက်ခိုးလုံတဲ့အဓိကမြို့တစ်မြို့ဖြစ်ပြီးစနေနေ့မတိုင်ခင်အချိန်ထိအတိုက်အခံခံရတာမရှိခဲ့ဘူးပါဘူး။